တနိုင်ငံလုံးပြစ်ခတ်ရစရေးကိစ္စရဲ့အတွက်နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေမထိခိုက်အောင်ထင်းထင်းကြီးကြပ်ဖို့ရည်ရွယ်ချက်နဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့ FUA လို့ခေါ်တဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်စီအူစီအဖွဲ့ကနေထိုင်းမြန်မာနယ်စပ်တနေရာမှာပထမကျင်းစီပွဲကျင်းပခဲ့ပါတယ်။ဒီစီဝေးကနေဘလို့ထူးခြားမှုတွေရှိနေပါသလဲဆိုတာကို VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကုန်းအင်ကနေအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါတိုင်းဒါလက်နက်ကိုင်ဖွဲ့စံတော်ဘွဲနဲ့စုဖွဲ့ထားတဲ့ FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်စီဥစည်းဖွဲ့ကနေထိုင်းမြန်မာနယ်စပ်တနေရာမှာအစည်းအဝေးကျင်းပခဲ့ပါတယ်ဒီအစည်းအဝေးကျင်းပရတဲ့အချိန်နဲ့ပတ်သက်လို့ Federal ပြည်ထောင်စုတပ်မတော်ရဲ့အကြံပေးဖွဲ့ဝင်ပြောရေးဆိုခွင့်ရှိသူဘုံမူကြီးခေါဥကာကအခုလိုပြောပါတယ်
FUA ဆိုတာ UFA နဲ့နိုင်ငံဥပဒေကိုခံယူရဲတပ်ဖွဲ့ချင်းတွေကတော့အခုလက်ရှိ UFA ကနေပြီးတော့နိုင်ငံတော်ပြစ်ခတ်ရစရည်ဒီလိုမျိုးကြီးကြီးဒီလမ်းကြောင်းပေါ်မှာပေါ်နေတဲ့ဆက်တာတော့ FUA ကလည်းဒီလမ်းကြောင်းကိုအောက်ကိုဖြူဖို့အတောက်ကိုပြစ်ဖို့ကြိုးစားမှာဖြစ်တာ။ဒါကြောင့်ကျွန်တော်တို့အခုလက်ရှိစုဖွဲ့မှုကတော့ဒီနိုင်ငံတော်ပြစ်ခတ်ရစရည်ပေါ်ပေါ်လာအောင်လုပ်ရမယ်။နိုင်ငံတော်ပြစ်ခတ်ရစရည်ပေါ်ပေါ်လာပြီးရင်သဘောတူချက်ကိုဖောက်ပြမှုမရှိအောင်စင်ထုတ်ပေးရမယ်၊ထိန်းသိမ်းရမယ်။နောက်ပြီးတော့နိုင်ငံရေးစုစုံဆွေးနွေးပွဲတွေဒီပေါ်လာအောင်ပေါ့ရမယ်နိုင်ငံရေးစုစုံဆွေးနွေးပွဲတွေအေးချမ်းသာနဲ့ဒီငင်ငင်လုပ်နိုင်အောင်အကွယ်ရမယ်စသဖြင့်ဒါဒီငန်းကြောင်းပေါ်မှာရှိပါတယ်ဒီဆိုတဲ့တပ်ဖွဲ့တွေကအဖွဲ့ကြီးစနစ်ဆက်ပေါ်ကပါဝင်ပြီးတော့ကျွန်တော်တို့ဖူပေါင်းပြီးတော့အလုပ်လုပ်ကြတဲ့သဘောပါ
ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဟာ UNFC ခေါ်ညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတာပါနိုဝင်ဘာလကုန်မှာကျင်းပခဲ့တဲ့ Federal ပြည်ထောင်စုတပ်မတော်စီဥစည်းဖွဲ့ရဲ့ပရမအကြီးစီဝေးမှာ UNFC ရဲ့ကာကွယ်ရေးဌာနဆိုင်ရာတာဝန်ခံဒုတိယတာဝန်ခံတို့ရဲ့ဥဆောင်ကြီးကြပ်မှုနဲ့အဖွဲ့ဝင်တီးတီးကစစ်ဘက်ဆိုင်ရာပုဂ္ဂိုလ်ကိုယ်စားလှယ်တွေပြင်အကြံပေးပုဂ္ဂိုလ်တွေလည်းတက်ရောက်ခဲ့ကြပါတယ်ဒီစီဝေးကနေတပ်မတော်စီဥစည်းဖွဲ့ကိုပြန်လည်ဖွဲ့စည်းခဲ့ပြီးတောင်ပိုင်းနဲ့မြောက်ပိုင်းစစ်ဒေသတွေကိုတတ်မှတ်နိုင်ခဲ့ပါတယ်တောင်ပိုင်းစစ်ဒေသစီဥစည်းချုပ်ကတော့ကရင်မျိုးရလူမျိုးရေးတပ်မတော်ဒုတိယစီဥစည်းချုပ်ဘုံမှုချုပ်ဘောကျော်ဟဲကဥဆောင်သွားမှာဖြစ်တယ်လို့မြောက်ပိုင်းစစ်ဒေသကတော့ KIU ကစီဥစည်းချုပ်ဘူချုပ်ကြီးကန်ချောင်ကနေဥဆောင်သွားမှာဖြစ်ပါတယ်။ KNU ခေါ်ကရင်မျိုးရစီယုံဟာ UNC ဖွဲ့ကနေနှုတ်ထွက်သွားပြီးဆိုပေမဲ့လည်းကရင်မျိုးရလူမျိုးရေးတပ်မတော်ဘက်ကတော့ Federal ပြည်ထောင်စုတပ်မတော်တွင်မှပါဝင်နေပါသေးတယ်။ဒီစစ်ဒေသကိုဖွဲ့စည်းရတာဟာငင်းချမ်းရေးတွေ့ဆုံပွဲကြားကာလအတွင်းမှာတပ်မတော်ကနေထိုးစစ်ဆင်လာမဲ့အပေါ်ကာကွယ်ဖို့ဖွဲ့စည်းထားတယ်လို့လည်းအစည်းအဝေးတက်ရောက်သူအမည်မဖော်လိုသူအကြီးတန်းစစ်ဘက်ရာရှိသူကပြောပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဘူချုပ်မှုကြီးမင်းအောင်လှိုင်ကတော့ဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးကိုလုံးဝလက်မခံဘူးလို့ KNU ခေါ်ကရင်မျိုးရစည်းရုံးဥက္ကဋ္ဌစေဖုံမူသူတို့ဖွဲ့နဲ့နိုဝင်ဘာလကုန်တွေ့ဆုံဆွေးနွေးစဉ်မှာပြောဆိုခဲ့ပါတယ် UNSC အနေနဲ့အခုလိုဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းတဲ့ကိစ္စရပ်နဲ့ပတ်သက်ပြီးတော့ကွယ်လက်ချက်တွေရှိနေတဲ့အနေအထားအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အမြင်ကိုမေးမြန်းရအောင်မယ်လို့ပြောရေးစုခွင့်ရှိသူဘူမှုကြီးခေါ်ကအခုလိုပြောပါတယ်
ဒီလိုလေဒီတော့ကမတော်ဆိုတာအနာဂတ်မှာဖွင့်ပြီးတဲ့ဟာကိုပဲပြောပါလားဒီလိုမျိုးလက်ရှိ UFC ရဲ့နိုင်ငံရေးပေါ်အောင်မှရှိနေတဲ့အဖွဲ့ပေါ့ဗျာတော်တော်တဖွဲ့တွေကိုပဲပြောပါလားအဲ့ဒါကနှစ်ခုတော့ကျွန်တော်တို့မရှိသေးတာသူကရောပြီးတော့ပြောလိုက်ပါလားတော့မသိဘူးပါလေ
လက်ရှိနေသားရမြန်မာအစိုးရစစ်တပ်နဲ့တိုင်းဒါလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းမှုအတွက်ပြည်ထောင်စုညီညာရေးဖော်ဆောင်ရေးကော်မတီနဲ့တပြည်လုံးပြည်ခရဆက်ရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCT တို့အနေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာတော့တိကျရေးရတဲ့အဖြေမရရှိသေးသလိုတိုင်းရင်းသားဒေသတွေမှာစစ်ရေးသင်းမှမှုတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။ဒါပေမဲ့လည်း NCCT အနေနဲ့အခက်အခဲကြားကနေငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဘူမှုကြီးခေါ်ကကဆက်ပြောပါတယ်။
ကျွန်တော်တို့တိုင်းရင်းသားအင်အားစုတွေအားလုံးဆွဲတွေတပ်ဖွဲ့တွေအားလုံးကတော့နိုင်ငံရေးသွေးနွေးပွဲကကျွန်တော်တို့ရဲ့ယူမှန်ချက်ဖြစ်တော့နိုင်ငံရေးသွေးနွေးပွဲရရှိအောင်တော့ကျွန်တော်တို့အကောင်းဆုံးကြိုးစားကြမှာပဲ။ရှမ်းမောင်းနေရှိပါလဲပဲလက်လျှော့မှာတော့မဟုတ်ဘူးပဲနော်
။ဖက်ဒရယ်ပြည်ထောင်စုတပ်မတော်စီဥစည်းဖွဲ့ပရမချင်းအစည်းအဝေးကိုကချင်လွတ်လပ်ရေးဖွဲ့ချုပ် KNU ၊ကရင်မျိုးရာစည်းရုံး KNU ၊ကရင်နေမျိုးရာတုတ်သက်ရစ်ပါတီ KMPP ၊မွန်ပြည်သက်ပါတီ၊ပလောင်လူမျိုးရေးဖွဲ့ချုပ်ချင်းမျိုးရတ်တမတော် CNF ရခိုင်လူမျိုးရေးပါတီ ALV လာဟုဖွဲ့တို့တက်ရောက်ခဲ့ကြပြီးဝပြည်သွေးစည်းညူရေးဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တမတော်မိုင်းလာဖွဲ့တွေကတော့တက်ရောက်လာခြင်းမရှိခဲ့ပါဘူးဒီဖက်ဒရယ်ပြည်ထောင်စုစီဥစည်းဖွဲ့အစည်းအဝေးကနေပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကမြန်မာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့် KNU ပိုလောင်23ဦးကြာဆုံးသွားတဲ့ကိစ္စမြောက်ပိုင်းရှမ်းပြည်တမတော် SFPP SSA ရဲ့ဒါဖာဆောင်ဂရုစိတ်ဒေတာကိုအင်အားသုံးပြီးတင်ပိုက်ခဲ့တဲ့ကိစ္စပလောင်လူမျိုးရေးဖွဲ့ချုပ်ကိုထိုးစစ်ဆင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးကန့်ကွက်ရှုတ်ချကြောင်းဒီကနေ့မှာကြီးညာချက်ထုတ်ပြန်ဖြန့်ဝေခဲ့ပါတယ်။ဒါ့အပြင်နိုင်ငံသားအလုံးမျိုးလေးတောက်တနေတဲ့စစ်မှန်တဲ့ငင်းချမ်းရေးကိုအကောင့်တွေဖော်ဖို့အတွက်ကြိုးပမ်းနေတဲ့ကာလမှာစစ်စင်မှုတွေရန်လိုမှုတွေရပ်ဆိုင်ပေးဖို့ကိုလည်းဗက်ဒရယ်ပြည်ထောင်စုတပ်မတော်စစ်ဦးစီးအဖွဲ့ကနေတောင်းဆိုခဲ့ပါတယ်ခင်ဗျာ။
နိုင်ငံရဲ့သတင်းပေးပို့ချက်မှာပါဝင်တဲ့ UNFCA ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်အနေနဲ့ဖွဲ့စည်းထားတဲ့ FUA လို့ခေါ်တဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မြင့်မင်းအောင်လှိုင်ရဲ့အမည်ကိုဆက်တင်ပြလိုပါရတယ်။ VOA မြန်မာပိုင်းဌာနမှဦးတက်လွင်ထွန်းမကြသေးမီကနေပြည်တော်ကိုရောက်ရှိစမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မြင့်မင်းအောင်လှိုင်ကိုတရားတွေ့ဆုံမေးမြန်းရမှာဒီအကြောင်းကိုလည်းမေးမြန်းခွင့်ရခဲ့ပါရတယ်။အဲ့ဒီတွေ့ဆုံမေးမြန်းခန်းကနေကောက်နှချက်ကိုဆက်လက်နားဆင်ကြပါခင်ဗျာ။
ဒီနေ့မှတိုင်းရင်းသားတွေဘက်ကပြောတဲ့အချက်တွေထဲမှာတိုင်းရင်းသားတွေကဖက်ဒရယ်ပြည်ထောင်စုဖက်ဒရယ်တပ်မတော်ဆိုတဲ့စကလုံးသုံးလုံးလေးကိုမကြာခဏတွေ့ပါတယ်တောင်းဆိုချက်တွေပြင်းပြင်းထန်ထန်ရှိပါတယ်တပ်မတော်အနေနဲ့ဒီချက်တွေကိုကြားထဲမှာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့တပ်မတော်နဲ့ကြားမှာဗာမျက်ကွဲလွဲမှုရှိတဲ့ဒီစကလုံးဖက်ဒရယ်ဆက်စကရက်တွေကြားမ
ှာပြဿနာတော့ဖက်ဒရယ်ရဲ့ definition ပေါ့အဲ့တော့အရင်ဘူဂျိုအောင်ဆန်ကျွန်တော်တို့ရဲ့အမျိုးသားကောင်းဆောင်ဘူဂျိုအောင်ဆန်ပြောခဲ့တာရှိတယ်ယူနီယံတို့ဖက်ဒရယ်တို့ပြောနေစကားရှုပ်ပါတယ်ကွာတဲ့ဒါဝတီတော့ကျွန်တော်တီးကြမဟုတ်ပါဗျာနော်အဲ့ဒီဘောပေါ့ရှုပ်တယ်အဲတို့မြန်မာလူပဲပြည်တော်စုပဲခေါ်တာကောင်းတယ်ဆိုပြီးတော့ပြည်တော်စုဆိုအတုံလုံးလေးသူစခဲ့တာပါဒီစုံလေးဒါလေးကျွန်တော်တို့မှတ်သားမိဘူးပါတယ
်ဟုတ်ကဲ့
အရေးကြီးတာတော့ဖက်ဒရယ်တို့ပြည်တော်စုတို့အသေးပဲလူချင်းတာရှောက်ဆွဲထုတ်မယ်စားတကယ်တော့ကျွန်တော်တိုင်းရင်းသားအားလုံးစုစုစည်းစည်းညီညွတ်နဲ့နေဖို့အတွက်ပေါ့လေဒီလိုဆိုချင်ပါတယ်သူတို့ပြောနေတဲ့ဖက်ဒရယ်ဆိုတာတော့သူတို့ရဲ့ဒီ Federal UNFCA ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဖွဲ့စည်းပုံအခြေခံဥပဒေမှာရေးထားတဲ့အချက်လက်အရင်သူတို့ပြောဆိုခဲ့တဲ့အချက်လေးနဲ့ရပြောမဆိုရင်တော့ကျွန်တော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မတူဘူးကွယ်ကွယ်ကွဲပြားမှုရှိနေတယ်ဆိုတော့တွေးတယ်အနောက်တော့ပဲခုနပြောတဲ့ Federal ပြည်ထောင်စုတပ်မတော်ပေါ့ Federal Union Army ပေါ့ FUA ပေါ့နော် Federal Union Army ကလည်းအဲသူတို့ဖွဲ့ဝတဲ့ဖွဲ့ထားတယ်အဲ့ဒီကူနာအဲဖက်ဒရယ်ပြည်တော်ဥစား UNFC ရဲ့ဟိုထဲမှာပါပါတယ
်ဟုတ်ကဲ့
သူတို့အဲ့မှာအချက်တစ်ချက်အခန်းတစ်ခုနဲ့ပါလာသွားတွေ့တယ်သူတို့သာဆိုလို့ရှိရင်ကျွန်တော်တို့ရှိမှာလေတက်မလို့ရှိတာပေါ့နိုင်ငံနဲ့နိုင်ငံတိုင်းမှာတော့အမျိုးသားတက်မလို့ဆိုတာရှိတယ်ဟိုကျွန်တော်တို့ရှိမှာဆိုကျွန်တော်တို့တက်မလို့ဟုတ်ကဲ့ဘယ်နိုင်ငံမှကြည့်အမျိုးသားတက်မလို့ဆိုတာတခုပဲရှိတယ
်ဟုတ်က
ဲ့နှစ်ခုသုံးခုအပြိုင်ဖွဲ့ထားတယ်ဘယ်နိုင်ငံမှမရှိဘူးeven american လည်းမရှိဘူးအိန္ဒိယချင်းရှိတယ်အိန္ဒိယလည်းမရှိဘူးတရုတ်လည်းမရှိဘူးထိုင်းလည်းမရှိဘူးဗီနတ်ဒေးလည်းမရှိပါဘူးဒါနိုင်ငံတကာစောင့်နှုတ်နဲ့ကြည့်မှုဆိုရင်ပေါ့အဲ့ကျွန်တော်တို့တက်မတော်ပေါ့ကျွန်တော်တက်မတော်ကတိုင်းသားအလုံးနဲ့ဖွဲ့စည်းထားတဲ့တက်မတော်ဖြစ်ပါတယ်အရာရှိရှိတဲ့အရာရှိတဲ့မှာဆို4500လောက်ကတိုင်းသားအရာရှိတွေဖြစ်ပါထူထည့်ဗိုလ်ချုပ်ကြီးအဆင့်ကြီးရှိတယ
်ဟုတ်ကဲ့
ကျွန်တော်ကိုယ်တိုင်ပင်လည်းဒဝယ်ကမိဘတွေဒဝယ်ကဖြစ်ပါဒဝယ်ဖြစ်ပါတယ
်ဟုတ်ကဲ့အဲ့
ကျွန်တော်မြန်မာစိတ်ရှိတယ်မြန်မာစိတ်ပါလေအဲ့တော့ဒီနေရာမှာလည်းဟိုဆက်ဆံပြောတယ်သူတို့ကဒီဖက်ဒရယ်တက်မလို့တက်မလို့ပြောလို့ရှိရင်ကျွန်တော်တို့တက်မလို့မှာလေစစ်မှုဌာနနဲ့စီမီစီကန်နေရှိတယ်မြို့တီတိုင်းရင်းသားမဆို18နှစ်ပြည့်ပြီးတယ်မြို့သဘောဆန္ဒနဲ့လည်းပြည့်တယ်ဆန္ဒတော်ဝန်ထမ်းဆောင်မယ်18နှစ်ပြည့်ပြီးမယ်ကျမ်းမတန်သွားတယ်ဆိုတော့တက်မလို့ဆန္ဒချင်းတက်မထားချင်ရှိတာပေါ့ဗျာ73ချက်ပေါ့73ချက်မြင်မြင်73ချက်နဲ့ကိုင်ကြီးမယ်ကိုယ်တိုင်ဆန္ဒပြုမယ်18နှစ်ပြည့်ပြီးမယ်အဲဆိုလို့ရှိရင်တော့ဘယ်သည့်တိုင်းရင်းသားမဆိုတက်မလို့တော့မထားဘူးထမ်းဆောင်ပိုင်းဝင်ရှိပါတယ်အလုပ်လို့ရပါတယ်အဲဒါစစ်မှုဌာနစီမင်းနဲ့ပေါင်းမယ်ဆိုလို့ရှိရင်ဒါအများကြီးဖြစ်တာပေါ့အဲ့တော့ဒီမှာရင်ကျွန်တော်တို့လည်းကျွန်တော်တို့လည်းနည်းနည်းလေးဟိုသဘောထားလေးတွေမထူထားလေးဖြစ်တာတော့အရင်တော့ကျွန်တော်တို့ရှိမှလည်းတိုင်းသားတနတ်တီတက်တွေရှိပါတယ်ဥပမာအရင်ဗမာတနတ်ကိုင်တန်ရင်တို့ရှမ်းတနတ်ကိုင်တန်ရင်တို့ချင်းတနတ်ကိုင်တန်ရင်တို့အရင်လို့လည်းများခင်ကကျွန်တော်တို့လို့လည်းဗျားတဲ့ချိန်မှာတခါတည်းပါလာတဲ့တက်တွေရှိတယ်ဒါတွေလည်းအခက်အခဲတွေအများကြီးကြုံရတယ်ဒါကြောင့်လည်းလူကြီးတွေကအရင်တက်မလို့ကြီးခဲ့တဲ့ဒီဟာလေးတွေကိုနံပါတ်၄ရတဲ့လူတွေဆက်ပြောင်းလဲဖွဲ့စည်းတာပေါ့။နောက်ကြောင့်တခါချင်းချင်းမန်နေနဲ့နာမည်ပြောင်းပြီးတော့အကုန်လုံးဖွဲ့ပြီးတော့တက်မတော်တပုံစံတစ်ခုတည်းနဲ့ပြောင်းခဲ့တာဖြစ်ပါတယ်။တက်မတော်ဆိုတာတော့စီးလုံးရှိမှဖြစ်မယ်။လက်နက်ကန်အဖွဲ့စည်းဖြစ်တဲ့အတွက်ကြောင့်တက်မတော်ကွဲနေလို့မရဘူး။ဒါကြောင့်စုစည်းညီညွတ်တဲ့တက်မတော်တစ်ခုပဲရှိဖို့တင့်နေလို့ကျွန်တော်တို့ကယူဆတယ်။
အခုတော့လက်ရှိတက်မတော်အနေနဲ့ကဒါပြောရမယ်ဆိုလို့ရှိရင်ပြည်ထောင်စုတက်မတော်ဒါမှမဟုတ်လည်းတစ်ဖက်အသုံးနှုတ်အနေနဲ့ဆိုရင်ဒါဖက်ဒရယ်တက်မတော်ဆိုတဲ့သဘောမျိုး
တလူပါပဲဒီဒီအသေးတွေပါပြည်တော်စုတက်မလို့ပါပဲတိုင်းသားအလုံးပါတယ်တိုင်းသားအလုံးကျွန်တော်တို့ကောက်ထုတ်ထားတဲ့ဟိုပါဆင်းရဲမှာဆိုရင်တိုင်းသားအလုံးရှိတယ်တက်မလို့တဲ့မှာတိုင်းသားအလုံးရှိတယ်တချို့လဲကာပြားတချို့လဲတကယ်တိုင်းသားစစ်စစ်တွေရှိပါလက်ရှိလဲဟလာရဲတပ်သားနေစားပြီးအရာငါဘိုလ်စီအခြားဆင်ပေါ့ရှိတယ်အရာရှိဆိုလို့ရှိရင်စွတ်စွတ်ပြောလို့အရာရှိငယ်ငါနေပြီးတော့ဒုတက်ဘိုလ်ချုပ်ကြီးအဆင့်တိတိုင်းသားကြီးရှိတယ်ဆိုတော့ကျွန်တော်ပြောလို့